ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့လူမျိုးရေးကြမ်းဖက်မှုပဋိပက္ခတွေကိုပြေလည်စေဖို့အတွက်ရည်ရွယ်ပြီးတော့ RNDP ကတာဝန်ရှိသူတွေဟာပါတီအဖွဲ့ဝင်တွေဒေသခံပြည်သူတွေနဲ့စစ်တွေမြို့မှာဒီကနေ့စတင်တွေ့ဆုံခဲ့ပါတယ်။ရခိုင်ပြည်နယ်အရေးကိစ္စနဲ့ပတ်သက်ပြီးမကြသေးခင်တုန်းကသမရဦးသိန်းစိန်ရဲ့မြစ်တာရက်ခံချက်တွေကိုအကောင့်ထဲပေါ်တဲ့ခြေလှမ်းအစလည်းဖြစ်ပါတယ်။ကျောက်တော်မြို့နယ်မှာကတော့ညမထွက်ရအမိန့်ထုတ်ပြန်ထားစေဖြစ်ပါတယ်။ဒီအကြောင်းတွေကိုတော့စုံစမ်းထားတဲ့မျက်နှာချမ်းဆက်ပြောပြပေးပါရှင်။
ရခိုင်တိုင်းရင်းသားဖွံ့ဖြိုးတိုးတက်ရေးပါတီ RNDP ဥက္ကဋ္ဌအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကိုရိုင်းရခိုင်ပြည်နယ်စစ်တွေမြို့ကိုသွားရောက်ပြီးတော့ဒီကနေ့တနင်္ဂနွေနေ့မှာပါတီအထူးစည်းဝေးတရက်ကိုပြုလုပ်ခဲ့တာပါရခိုင်ပြည်နယ်ရေးကိစ္စမှာ RNDP အဖွဲ့ဝင်တွေအနေနဲ့ဒေသခံပြည်သူတွေနဲ့ဘယ်လိုဆက်ဆံရမလဲအကြမ်းဖက်မှုပြစ်ပခတွေချုပ်ငိမ့်ပြီးအေးစေးတည်ငြိမ်လာအောင်ဘယ်လိုလှုပ်ဆောင်ရမလဲဆိုတာတွေကိုဒေသခံပါတီတာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့တာလည်းဖြစ်ပါတယ်ဒီခီးစဉ်အတွင်း RNDP တာဝန်ရှိသူတွေဟာဒေသခံပြည်သူတွေနဲ့ပါတွေ့ဆုံသွားမယ်လို့အဖွဲ့ဝင်တဦးကပြောပြပါတယ်။ဒါတွေဟာသမရဦးသိန်းစိန်ကနေရခိုင်ပြည်ထနာပြည်လဲအောင်ရခိုင်တိုင်းရင်းသားခေါင်းဆောင်တွေကိုယ်တိုင်ကဥဆောင်ဖြည့်ရှင်းစေလိုတယ်ဆိုတဲ့မေတ္တာရက်ခံချက်ကိုစတင်အကောင့်ထက်ဖော်တာလည်းဖြစ်တယ်လို့မကြသေးခင်တုန်းကမှသမရဦးသိန်းစိန်နဲ့တွေ့ဆုံခဲ့တဲ့ RNDP ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပြပါတယ
်။သမရကြီးပြောတာကတော့သူတို့ကျောင်းပြည်တော်နဲ့ဒီရခိုင်ပြည်သူတွေကိုကြားပြုတဲ့ရခိုင်ပါတီတွေကနေပြီးတော့တခွန်းပြောတာဟာမတူပါဘူးတဲ့ကိုပြည်သူတွေရဲ့အခြေအနေကိုကိုထိနိုင်ရင်ပို့ပြီးတော့ကောင်းပါလေကျွန်တော်တို့အကူအညီပေးပါမြစ်တာရက်ခံပါလေဆိုပြီးတော့သူပြောပါလေအဓိကကတော့ဒီအတိုင်းချက်သွားနေလို့ကတော့ဒီတက်နာပြည်နိုင်မှာမဟုတ်ဘူးအဲ့ဒါပို့ပြီးတော့ပဲစိုးလာမယ်ဒါကြောင့်အခြေတစ်ခုကိုရှာပြီးတော့အဲ့ဒါကျွန်တော်တို့တွားရမယ်အဓိကတော့သတိပုဒ်ကညင်းရှာညာနဲ့အတူနေသွားနိုင်အောင်အလားဒီပြည်သူတွေလောကျွန်တော်မဖြစ်ကောအောင်ပေါ့လေကျွန်တော်တို့ကဘယ်လိုထိမ့်မယ်ဆိုတာကိုအကြံလေးတောင်းပါတယ်ကျွန်တော်တို့ကလည်းအကြံပေးပါတယ်ခင်ဗ
ျပြီးခဲ့တဲ့ကြာသပတေးနေ့ဩဂတ်လ9ရက်နေ့ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌရဲ့ဖိတ်ကြားချက်နဲ့ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ကဦးဧတောင်ဦးဆောင်တဲ့ကိုယ်စားလှယ်6ယောက်ပြီးတော့ရခိုင်တိုင်းရင်းသားတိုးတက်ရေးပါတီ RNDP ကဒေါက်တာအေးမောင်ဦးဆောင်တဲ့ကိုယ်စားလှယ်4ယောက်တို့ဟာသမရဦးသိန်းစိန်အပြင်ဗိုလ်ချုပ်ကြီးလာမင်းပြီးတော့ဒီနယ်စပ်ရေးရာဝန်ကြီးတို့နဲ့ရခိုင်ပြည်နယ်ရေးကိစ္စတွေကိုနေပြည်တော်မှာတွေ့ဆုံဆွေးနွေးကြကြတာဖြစ်ပါတယ်။ဒီတွေ့ဆုံမှုအတွင်းဗိုလ်ချုပ်ကြီးလာမင်းကနေအခုဒီရခိုင်ပြည်နယ်ပြည်ထနာမှာ RNDP အဖွဲ့ဝင်တွေပါဝင်ပတ်သက်မှုရှိနေတယ်ဆိုပြီးဆွဆွဲပြောဆိုချက်ကို RNDP ကလက်မခံခဲ့ပါဘူး။ဒါဟာပါတီရဲ့မူဝါဒတွေနဲ့လည်းကွဲလွဲနေတယ်လို့ဦးဖေတန်းကအခုလိုပြောခဲ့ပါတယ်။
ကျေးဇူးလာမင်းပြောတာကတော့လေကျွန်တော်တို့ရခိုင်ဒီ RNDP ကပါဝင်ပတ်သက်တယ်ဆိုတော့စာရန်တောင်သူပြုစုတာရှိပါတယ်ကျွန်တော်တို့ပါတီရဲ့မူဝါဒကအရေးခင်းမှာမပါဝင်ဘူးအကြမ်းဖက်မှုတွေကိုကျွန်တော်တို့အားလည်းမပေးပါဘူးကျွန်တော်တို့ပါတီရဲ့မူဝါဒနဲ့မပတ်သက်ပါဘူးအဲဒါမဲ့ကျွန်တော်တို့မှာပြည်သူရဲ့ကိုယ်စားလှယ်တွေပါတီဆိုတာပြည်သူကိုဥဆောင်တဲ့ပါတီဆိုတော့ပြည်သူတွေရဲ့ဒီအခုရင်တောင်းတဲ့အခါတွေရှိတယ်ပြည်သူကလာပါလို့ဖိတ်ကြားတဲ့အခါတွေမှာရှိတယ်နောက်တစ်ခါပြည်သူရဲ့အခက်အခဲတွေကိုဝင်တော့ဖြေရှင်းရမယ့်အခါတွေကရှိပါတယ်ခင်ဗျ။အဲ့လိုမျိုးကအထင်ရှားအမြင်မှားဖြစ်ပြီးတော့ပေါ့လေ။အဲတရင်တွေကအများကြီးပြန်သွားတာဖြစ်ပါလိမ့်မယ်။ဒီအကြမ်းဖက်မှုဆိုတာကျွန်တော်ပါတီရဲ့မူဝါဒမဟုတ်ပါဘူး။ဒါတွေဟာဟိုလုံးတဲ့ပုံမှာဒီပြည်မစကားတွေနဲ့ပေါ့လေ။ပြည်သူရဲ့စကားတွေနဲ့ကျွန်တော်တို့ပါတီပေါ်မှာအထင်မြင်လွဲမှားမှုတွေဒါဖြစ်လိမ့်မယ်လို့ကျွန်တော်တို့ကသုံးသပ်ပါတယ်ခင်ဗျ။
လောလောဆယ်ဒီအကြမ်းဖက်မှုပြစ်ပခတွေနဲ့ဆက်နွယ်ပြီးတော့ RNDP အဖွဲ့ဝင်၃ကိုအာဏာပိုင်တွေကတရားစွဲဆိုထားတာပါလက်ရှိရခိုင်ပြည်နယ်ကြောက်တော်မြို့မှာတော့ဒေသခံရခိုင်တိုင်းရင်းသားတွေနဲ့ဘင်္ဂါလီမွတ်စလင်တွေအကြားအခြေအနေတင်းမာနေစေဖြစ်တာကြောင့်ဒီပုံမှန်144ညမထွက်ရအမိန့်ကိုထုတ်ပြန်ထားရစေဖြစ်ပါတယ်ရခိုင်ပြည်နယ်တွင်တချို့မြို့နယ်တွေမှာတော့လုံခြုံရေးအခြေအနေကြောင့်မလို့အခြေခံပညာစတင်ကြောင်းတွေပိတ်ထားရဆဲဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။လအတန်ကြာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုပြစ်ပခတွေကြောင့်ရခိုင်တိုင်းရင်းသား31ယောက်မွတ်စလင်46ယောက်ပါဝင်လူ89ယောက်သေဆုံးခဲ့ရပြီးထိခိုက်ဒဏ်ရာရသူ100နီးပါးနဲ့အင်ဂျီ4800ကျော်ပျက်စီးဆုံးရှုံးခဲ့ရတဲ့အတွက်ဒီဒုက္ခသည်ပေါင်း6000ကျော်ရှိတယ်လို့လည်းအစိုးရကသတင်းထုတ်ပြန်ခဲ့ပါတယ်။ပြီးခဲ့တဲ့လကုန်ပိုင်းကလာရောက်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးထူးကိုယ်စားလှယ် Thomas O'Hare Quintana ကတော့ဒီအခြေအနေတွေကိုလွတ်လပ်တဲ့စုံစမ်းရေးကော်မရှင်ဖွဲ့စစ်ဆေးဖို့အစိုးရကိုအကြံပြုထားတာပါ။ဒါအပြင်သမရဦးသိန်းစိန်ကလည်းရခိုင်ပြည်နယ်ပြည်ထနာကိုလေးလာကြည့်ရှုဖို့အတွက် Saudi Arabia အခြေစိုက်ဒီကမ္ဘာအကြီးဆုံးမွတ်စလင်အဖွဲ့ဖြစ်တဲ့ OIC အဖွဲ့လာရောက်တာကိုကြိုဆိုကြောင်းပြောကြားခဲ့တယ်လို့လည်းသတင်းတွေမှာဖော်ပြကြပါရရှင်။